မြန်မာနိုင်ငံမှာစန္ဒပြနေသူတွေကိုတပ်ဖြတ်ဖမ်းဆီးနေတာရရမယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမစ္စယားဘာရှလက်ကဒီကနေ့တောင်းဆိုလိုက်ပါတယ်။နိုင်ငံတော်ကငြင်းငြင်းချမ်းချမ်းစန္ဒပြနေသူတွေအပေါ်လုံခြုံရေးတပ်ဖွဲ့တွေကခြေအစစ်တွေနဲ့ပြစ်ခတ်နေတာဟာအင်မတန်ဆက်ဆုပ်ရွံ့ရှာစရာဖြစ်တယ်လို့လူ့ခွင့်ရေးမဟာမင်းကြီးကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြင်းထန်တဲ့အသုံးအနှုန်းနဲ့အပြစ်တင်ထားပါတယ်။ထိခိုက်ဒဏ်ရာရသူတွေကိုကူညီကယ်ဆယ်ဖို့ကြိုးစားတဲ့လူနာတင်ရင်နဲ့ဆေးဝယ်နှန်းတွေအပေါ်တိုက်ခိုက်တဲ့အထောက်အထားတွေမြင်ရတာလဲအင်မတန်ဆိုးဝါးစိတ်ပျက်စရာဖြစ်တယ်လို့ပြောထားပါတယ်။စစ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ1ရက်နေ့ကတေဆုံးသူ54ယောက်ထဲမှနည်းရှိတယ်ဆိုတာကုလသမဂ္ဂလူ့ခွင့်ရေးယုံကအတည်ပြုထားနိုင်ပေမဲ့ဒီထက်အများကြီးရှိနိုင်သေးတယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကစလို့ဥပဒေမဲ့ဖမ်းဆီးခံထားရသူတွေကလည်း1900ကျော်တယ်လို့မှတ်တမ်းရှိထားပေမဲ့တတိယမတိရတဲ့နေရာတွေမှာဖန်းစည်းခံရသူတွေရှိနိုင်တာကြောင့်တကယ့်အရေးအတွက်ဟာဒီထက်များနိုင်တယ်လို့လည်းပြောပါရယ်အခုလိုမျိုးတရားလက်လွတ်ဖန်းစည်းမှုတွေဟာအတင်းအာဓမအင်အားသုံးလက်ဆဖြောက်မှုမြောက်ကောင်းမြောက်နိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးဘာရှလက်ကပြောကြားပြီးဆက်လက်ဖန်းစည်းခံထားရသူတွေကိုချက်ချင်းပြတ်လွတ်ပေးဖို့တောင်းဆိုခဲ့ပါရယ်အမျိုးသမီးသတင်းတောက်၈ယောက်အနည်းဆုံးပါတဲ့သတင်းတောက်29ယောက်ထက်မနည်းဖမ်းဆီးခံထားရတဲ့အပေါ်စိုးရိမ်ကြောင်းလည်းပြောထားပါတယ်မြန်မာနိုင်ငံအပေါ်ဩဇာလွှမ်းနိုင်သူတွေသတင်းအချက်အလက်ရှိထားသူတွေအားလုံးအနေနဲ့စစ်ကောင်းဆောင်တွေအရင်ကရောအခုပါကျူးလွန်ထားတဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ခံအောင်လုပ်ကြဖို့လည်းသူကတိုက်တွန်းပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဓမအာဏာသိမ်းထားတာအဆုံးသတ်အောင်နဲ့တရားမျှတမှုပေါ်ပေါက်ရေးအတွက်အဆုံးအဖြတ်ပေးရမယ့်အချိန်ရောက်နေပြီလို့ကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်